တော်ရရှင်များခင်ဗျာမလေးရှားနိုင်ငံရဲ့ဝန်ကြီးမစ္စတာဆိုင်ဟာမစ်ကိုအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွားရောက်ဖို့ကိစ္စကိုပြီးခဲ့တဲ့ဒီဇင်ဘာလမလေးရှားနိုင်ငံကွာလာလွန်ပူမြို့မှာကျင်းပခဲ့တဲ့ဆက်ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့တနည်းပြောရရင်မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးကိစ္စဒီမိုကရေစီပြောင်းလဲနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတိုးတက်မှုအခြေအနေတွေသိနိုင်ဖို့အတွက်အထူးကိုယ်စားလှယ်အနေနဲ့အာဆီယံကဆေးလွှတ်ခဲ့တာပါဒါပေမဲ့မြန်မာစစ်စုအဘက်ကပြည်မနာချက်ပြေးမျိုးတော်တစ်ကိုပြောင်းရွှေ့နေတဲ့ကိစ္စနဲ့အလုံများနေတယ်ဆိုပြီးမစ္စတာဆိုင်ဟာမစ်လာမဲ့ကိစ္စကိုအချိန်ဆွဲခဲ့ပါတယ်အခုမှမတ်လ23ရက်ကစပြီး3ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံလာရောက်မှဖြစ်တယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကနေတရားဝင်သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်အဲ့တော့ဥတီအောင်ခန့်ခင်ဗျာအခုလို့ကျွန်တော်တို့ဒီမြန်မာနိုင်ငံရေးတိုးတက်မှုကိုလေ့လာမယ်မစ္စတာဆိုင်ဟာမစ်ခီးစဉ်နဲ့ပတ်သက်ပြီးမလေးရှားအတိုက်ခံဘက်ကသဘောထားများမေ့ကြည့်ပါသေးလားခင်ဗ
ျပထမဆုံးအနေနဲ့ကျွန်တော်မလေးရှားနိုင်ငံကအတိုက်ခံပါတီ DAP ရဲ့ခေါင်းဆောင်မစ္စတာလင်ကက်ဆန်ကိုမေ့ကြည့်ပါတယ
် Nobody knows the details and always going to be lacking in the transparency which will not be a good sign
သူပြောတာကတော့ဘယ်သူမှတိတိကျကျမသိရဘူးဒီအနေအထားကပွင့်လင်းမှုမရှိတဲ့အနေအထားဖြစ်တာကြောင့်မကောင်းတဲ့လက္ခဏာဖြစ်တယ်လို့ဝေဖန်သွားပါတယ်ဒါပေမဲ့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးရဲ့ခီးစဉ်ကနေပြီးတော့သတင်းကောင်းတွေကြားလိမ့်မယ်လို့လည်းမျှော်လင့်ကြောင်းသူကပြောတော့ပြောပါတယ်ခင်ဗျ။တော့ဘယ်လိုသတင်းကောင်းတွေကြားလိမ့်မယ်လို့မျှော်လင့်တယ်လို့မေးတဲ့အခါမှာတော့သူကဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ထားတယ်လို့ဖြေပါတယ်။နောက်တစ်ခါသူကမြန်မာနိုင်ငံအားလည်းပဲသူ့ရဲ့အနေအထားနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ကြီးနဲ့တကွာကဘာကိုသူရှင်းရှင်းလင်းလင်းပြောပြနိုင်နေမယ်ဒါသူမြန်မာနိုင်ငံအတွက်အခွင့်အရေးရတာပဲဒီအခွင့်အရေးကိုလည်းပဲမြန်မာနိုင်ငံအသုံးချလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ထားတယ်ဒါအကောင့်ဘက်ကနေမျှော်လင့်ထားတယ်လို့သူပြောသွားပါတယ်ခင်ဗျာ
မလေးရှားတိုက်ခိုက်ဘက်ကသဘောထားကိုနားဆင်ကြရတာပါတို့ရရှင်များခင်ဗျာမစ္စတာဆိုင်ဟာမီရဲ့မြန်မာနိုင်ငံခီးစဉ်မှာမြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးကိစ္စဒီမိုကရေစီပြောင်းလဲနေတဲ့ကိစ္စတွေမှာပါဝင်ပတ်သက်နေတဲ့ကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှာဖြစ်တယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘယ်အဖွဲ့အစည်းတွေကပုံကူတွေနဲ့တွေ့ဆုံမယ်ဆိုတာကိုတော့တိတိကျကျဖော်ပြထားတာမတွေ့ရပါဘူး။ NLD ပြောခွင့်ရပုံကူဥလွင်ကတော့မစ္စတာဆိုင်ဟာမစ်နဲ့တွေ့ဖို့အစီအစဉ်မရှိဘူးလို့အခုလိုစတင်ရှင်းပြပါတယ
်။အဲအကြဲတို့နဲ့အစီအစဉ်ဘယ်သူမှအစီအစဉ်လုပ်မပေးဘူးလေ။အဲသူရောက်မယ်ဆိုတာလဲကျွန်တော်တို့မီဒီယာတွေကပဲပြောလို့သိတာ။တရင်မှလည်းမပါပါဘူး။ပြည်တွင်းသတင်းမှတော့
ရန်ကုန်ကတဏမာတချို့ကတော့မလေးရှားနိုင်ငံရဲ့ဝန်ကြီးရဲ့ရန်ကုန်ခီးစဉ်နှောင့်နှေးနေရတာဟာတော့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတဲ့အတွက်ဖြစ်တယ်အခုတော့ဒေါက်ဆန်းစုကြည်တွေ့ခွင့်မရလို့ဒါတွေ့ခွင့်မတောင်းတော့ဘူးဆိုလို့ဒါအခုလို့ခုပြတာဖြစ်တယ်လို့ယူဆပါတယ်အဲ့တော့ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်မရဘူးဆိုရင်သူ့ရဲ့ခီးစဉ်ဒီမိုကရေစီတိုးတက်မှုဆိုတဲ့အဓိပ္ပာယ်ပြေဝနိုင်မှာမလားခင်ဗျ
ာအကယ်တော့ဒီကိစ္စတော့လေစတဲ့ကဘာမှကိုမသိဘူးဒါသူကဗာရွေးချက်နဲ့လာတယ်ဒေါက်ဆန်းစုကြည်ကိုအဲသူကတွေ့ခွင့်တောင်းတဲ့ဆိုတဲ့အပိုင်းကလည်းအဲသူကပြောတာပေါ့လေကဲလက်တွေ့ကြတော့အဲတွေ့ခွင့်တောင်းလို့သူ့ကိုမလာသေးဘူးပေါ့လေလာခွင့်မပေးတာစသဖြင့်ဒါကအရစကားပါအဲလက်တွေ့ပြောရင်တော့ဘယ်လိုရည်ရွယ်ချက်နဲ့သူကလာတဲ့ဘလူတွေနဲ့တွေ့မယ်ပါပဲဆိုတော့တိတိကျကျမရှိဘူးသူကဟိုစလာကြတဲ့ဟိုကသူကအစိုးရနဲ့တွေ့ဖို့လာတာကိုအစီအစဉ်ကပြောလို့ရှိရင်အောင်ဆန်းစုကြည်ကိုသူကတွေ့ကြတယ်ဆိုတာပုဂ္ဂိုလ်ရေးရလားအဲဒီနိုင်ငံရေးကိစ္စလားဒါကလည်းတက်တက်ကွယ်မသိဘူးအရင်ကရာဇလေးတို့လာတဲ့ကိစ္စကတော့ तू ကဒီနှစ်ဖက်ပေါ့အတိုက်ခံနဲ့ပဲဆိုဆိုပေါ့ဗျာအစိုးရနဲ့အဲ့ဒါ तू ကစေစားပေးဖို့လို့အတွက်အဲ့ဒီတာဝန်က तू ကစကြရလာတာအဲ့တော့ तू ကနှစ်ဖက်ကိုတွေးတယ
်ဒါဆိုလို့ရှိရင်ရန်ကုန်နိုင်ငံရေးသမားတွေရဲ့အမြင်ကိုမေးကြည့်ပါသေးလားဦးစိန်ညွန်လိုက
်ဟုတ်ကဲ့ရန်ကုန်မြို့ကဝါရီနိုင်ငံရေးသမားကြီးများအဖွဲ့ကလည်းမစ္စတာဆိုင်ဟာမစ်နဲ့တွေ့ဖို့အကြောင်းကြားထားတာမရှိဘူးလို့ RFA ကိုပြောဆိုပါတယ်အဲ့ဥတီအောင်ခိုင်အနေနဲ့ရောကျွန်တော်တို့ဒီမြန်မာအရေးဆောင်ရွက်နေတဲ့ AIPMC လို့ခေါ်တဲ့အာဆီယံပါလီမန်များဆိုင်ရာအဖွဲ့ကိုရောဆက်သွယ်ပါသေးလားခင်ဗျ။အ
ဲမြန်မာနိုင်ငံအရေးဆောင်ရွက်နေတဲ့အာဆီယံပါလီမန်အမတ်များအဖွဲ့ကိုလည်းမေးကြည့်ပါရစေ။ဒီအဖွဲ့အနေနဲ့မနေ့ကပဲသူကမလေးရှားနိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးကြေညာချက်တောင်နဲ့ထုတ်ထားတာတွေ့ရပါတယ်။သူတို့ရဲ့ကြေညာချက်မှာတော့သူကမြန်မာနိုင်ငံတွင်းကဖမ်းခံနေရတဲ့ဒေါအောင်ဆန်းစုကြည်နဲ့ကနိုင်ငံရေးအကျဉ်းသားတွေအရေးကိုလည်းသူကလီမောင်းထုတ်ပြထားပြီးတော့သူကမြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်နေတဲ့ကိစ္စအနေနဲ့ပတ်သက်ပြီးတော့လေသူကဖော်ပြထားပါတယ်မလေးရှားနိုင်ငံရဲ့ဝန်ကြီးအနေနဲ့လည်းဒီကိစ္စအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့ဆိုပြီးသူတို့တောင်းဆိုထားတာတွေ့ရပါတယ်ခင်ဗျဆိုတော့ကျွန်တော်ပထမဆုံးအပွဲဥက္ကဋ္ဌမစ္စဇာယက်အီဘရာဟင်ကိုဆက်သွယ်ပါတယ်အဲမစ္စဇာယက်အီဘရာဟင်အနေနဲ့ကသူကတောင်ကိုရီးယားနိုင်ငံကိုခီးလွန်နေတဲ့အတွက်ကြောင့် သူ့ဆက်သွယ်လို့လို့မရခဲ့ပါဘူး။ဒါကြောင့်မလို့အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ထိုင်းနိုင်ငံကထက်လွတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဖြစ်တဲ့စီနီတာခရိုက်ဆက်ကိုမင်းမြန်းမရခဲ့ပါလေ။သူမစ္စခရိုက်ဆက်ကတော့သူ့အနေနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ပေါ်မှာအများကြီးအားထားတယ်လို့ပြောပါတယ်။ဒီခီးစဉ်ကနေပြီးတော့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖြစ်စီခြင်းတဲ့သဘောထားတွေနောက်အာဆီယံအဖွဲ့ရဲ့သဘောထားတွေကိုလည်းပဲအကောင့်ထဲပေါ်လာနိုင်နိုင်မယ်လို့ဆိုပြီးတော့သူကယုံကြည်နေပါတယ်နောက်တစ်ခ
ါ I do hope that he would ask to meet Aung San Suu Kyi we have not heard single word from her
ကျွန်တော်တို့အနေနဲ့ဒေါ်အောင်ဆန်းစုကြည်စကားတန်တလုံးတစ်ပါးသားမှမကြားရတာအတော့ကိုကြားနေပြီလို့လည်းဆိုပါတယ်သူကျမ်းမာရေးအခြေအနေသူဘာပြောချင်တယ်လဲဆိုတာတွေကိုကျွန်တော်တို့ကြားချင်ပါတယ်လို့လည်းပြောသွားပါတယ်ခင်ဗျာနောက်ဆုံးအနေနဲ့ပေါ့လေရန်ကုန်နိုင်ငံရေးအတိုင်းအဝန်းကရော Mr. Sai Thami ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဥစဉ်ကြော်လိုက်မင်းမြန်းကြည့်ခဲ့သီးလားခင်ဗျာ
ဟုတ်ကဲ့မိခဲ့ပါတယ် Mr. Sai Thami ရဲ့ခီးစဉ်နဲ့ပတ်သက်ပြီးရန်ကုန်မြို့ကဝါရဲ့နိုင်ငံရေးသမားတဦးဖြစ်တဲ့အမျိုးသားရေးဦးဝင်းနိုင်ကတော့သူ့အမြင်ကိုအခုလိုပြောပြပါတယ
်စောစောပိုင်းတုန်းကတော့ပေါ့လေလိုခဲ့တဲ့ဟလာတလလောက်သူတို့စလာမယ်ဘာညာပြောတဲ့အချိန်ကတော့ကျွန်တော်မျှော်လင့်ချက်ကလေးထားပါတယ်တိုးတော့လည်းပဲကျွန်တော်အခုအချိန်မှာတော့မျှော်လင့်ချက်ကတော်တော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့တိတ်ပြီးတော့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ဒီခရီးစဉ်ကအထောက်အကူပြုနိုင်ပါမလားဆိုတဲ့ဟာကျွန်တော်အများကြီးတန်တရားဖြစ်လာပါတယ်။
အဲ့တန်တရားဘာလို့အခြေပြုပြီးတန်တရားဖြစ်လဲခင်ဗျ
။ဘာလို့အခြေပြုလဲဆိုရင်ပထမတစ်အချက်ကဒီခရီးစဉ်ဒီနိုင်ငံတကာကစောစောတည်းကအချိန်တော်ကြာတဲ့ကကြိုတိထားတဲ့ခရီးစဉ်ဖြစ်ပါလျက်နဲ့ဒီမလေးရှားနိုင်ငံသားရေးဝန်ကြီးကအထူးရှုဝေထားခဲ့တယ်ဗျ။ပရိသသမားတွေကိုတော့မှသူလာမဲ့အကြောင်းကိုမပြောဘဲနဲ့ကြိုးကြိုပြီးတော့ညင်းနေလွန်ခဲ့တဲ့24နာရီလောက်ထိညင်းပြီးတော့မှလွန်ခဲ့တဲ့24နာရီလောက်ကနေပြီးတော့မှသူတွားမယ်ဆိုပြီးရုတ်တရက်ထုတ်ပြောတာတစ်ချက်နောက်ဒုတိယတစ်ချက်ကဒီလာမယ်ဆိုရင်ဟလာဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့လေ NLD ကလူကြီးတွေနဲ့တွေ့တဲ့ဂျန်နဲ့တခြားသောဒီမိုကရေစီခေါင်းဆောင်များနဲ့တွေ့တဲ့လို့တဖွားဖွားအားလုံးကဝိုင်းပြောနေပြီးတော့သူတို့ကလည်းတွေ့ပါမယ်တွေ့ပါမယ်ဆိုပြီးတော့အော်ဟစ်ထားပြီးတော့ဒီဂရီတီကျွန်တော်တို့ ਨੇ ဘာဆက်သွဲမှာကျွန်တော်တို့လောက်တာမရရှိသေးဘူးကြအမှန်တော့အဲကျွန်တော်တို့ ਨੇ တွေ့ကြမယ်ဆိုလို့ရှိရင်ဆွေးနွေးကြမယ်ဆိုလို့ရှိရင်အခုလောက်ဆိုရင်ထုံးစံအရာကျွန်တော်တို့ကိုအကြောင်းကြားမှာပေါ့ဗျာအခုဘုသူစီကိုမှအကြောင်းမကြားသေးတာကိုထောက်ရင်ကျွန်တော်တို့ ਨੇ တွေ့ဖို့အလားအလာကအင်မတန်မေးမိန်နေပါတယ်အဲ့တော့ဒီအချက်ကိုကြည့်လို့ရှိလို့ရှိရင်တော့အားရစရာမရှိဘူးလို့ကျွန်တော်ပြောခြင်းဖြစ်ပါတယ်